အာဆီယံလူငယ်ဖိုရမ်ဖွံ့ဖွဲကိုရန်ကုန်တက္ကသိုလ်ဘွန်နင်းသဖြင့်ခန်းမမှာဒီကနေ့ပြုလုပ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ထင်ကရကျောင်းသားခေါင်းဆောင်ဟောင်းမင်းကိုနိုင်လည်းအဖွဲ့မိကုံပြောခဲ့ပါတယ်။အာဆီယံလူငယ်ဖိုရမ်ကိုမြန်မာနိုင်ငံမှာကျင်းပတာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့ပဲလူငယ်ရေးကူရိုင်ဦးစီးတဲ့ညီလာခံတရက်ဒီရန်ကုန်တက္ကသိုလ်ဝင်းထဲမှာတရားဝင်ကျင်းပခွင့်ရတာဟာလေ250တွင်မှာဒါဟာပထမဆုံးအကြိမ်လို့ပြောနိုင်ပါတယ်။အာဆီယံလူငယ်ဖိုရမ်မတိုင်ခင်မှာပဲဒီတိုင်းနဲ့ပြည်နယ်လိုက်လူငယ်ဖိုရမ်တွေကိုမြန်မာနိုင်ငံထဲမှာကျင်းပခဲ့ကြတာပါ။အဲဒီကနေထွက်ပေါ်လာတဲ့ခေါင်းစဉ်တွေနဲ့အခြားအာဆီယံလူငယ်တွေနဲ့ညှိနှိုင်းပြီးတော့အခုဒီ3ရက်ကြာမဲ့ဆွေးနွေးပွဲအတွင်းအကြောင်းအရာ9ချက်ကိုအာဆီယံလူငယ်တွေဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီထက်မှာတော့ဒီလူငယ်နဲ့ငြိမ်းချမ်းရေးလူငယ်နဲ့ဒီမိုကရေစီလူငယ်နဲ့မျိုးဆက်ပွားကျမ်းမာရေးလူငယ်နဲ့သဘောပတ်ဝန်းကျင်လူငယ်နဲ့ပညာရေးစတဲ့အကြောင်းအရာတွေကိုအဓိကဆွေးနွေးသွားကြမယ်လို့စီစဉ်သူတွေကပြောပါတယ်။ဒီဆွေးနွေးပွဲကနေပြီးတော့ထွက်ပေါ်လာတဲ့လူငယ်ရေးရဲ့သဘောထားတွေကိုအာဆီယံအစိုးရတွေနဲ့အာဆီယံအဖွဲ့အစည်းအဝေးတွေကိုတင်ပြတော်မှာဖြစ်တယ်လို့ဒီလူငယ်ဖော်ရမ်စီစဉ်သူတူဖြစ်တဲ့မတ်တင်စာရှင်လေးကြီးက view ကိုပြောပါရယ
်အစိုးရဘက်ကလည်းကျမတို့လုပ်မယ်ဆိုတာကြားတယ်ကြားတဲ့ခါတော့သူတို့ဘက်ကဘလို့ပမုံမျိုးမျိုးတွေရှိတယ်လဲဆိုရင်ကျမတို့လိုအပ်တဲ့ဒီ participant တွေနေဖို့အတွက်နေရာပေါ့နော်ဒီ8ဖို့အတွက်နေရာ accommodation ပိုင်းနေနော်ဒီလို venue ဆိုရင်ကျမတို့ဒီပထမဒီနေရာဖွင့်ပွဲအခမ်းအနားလို့ဖို့အတွက်ဆိုရင်ဘွယ်နေသမင်ခမ်းမကိုရရှိခဲ့ရပါတော့
အခုအာဆီယံနိုင်ငံဒီမှာအများသောအဖြစ်တော့မြန်မာနိုင်ငံကတော့ဒေါ်လီပူဝင်လေးနဲ့လွတ်လပ်ဆွေးနွေးလို့ရပြီတခြားနိုင်ငံတွေမှာရှိတယ်ဥပမာလာအိုစ်တို့ဗီယက်နမ်တို့ဒီလိုတက်လာတဲ့လူငယ်တွေဘက်ကရောဘယ်လောက်ထိပူဝင်လေးနဲ့ဆွေးနွေးနိုင်ကြလဲ
အမှန်တမ်းပြောရင်ကျမတို့နိုင်ငံလည်းအရင်တော့အဲ့လိုအခြေအနေမျိုးတွေရှိခဲ့တယ်။ဥပမာ2012မတိုင်ခင်တော့ဆိုရင်ကျမတို့ပြောဆိုဆွေးနွေးရတဲ့အချက်လက်တွေကဟိုအပြင်မှာပဲရှိနေခဲ့တယ်။အထဲတော့ပြန်တယ်လာလို့မရခဲ့ဘူးပေါ့နော်။နောက်သွားတဲ့ participant တွေကလည်းကိုပြည်တွင်းကသွားတာမျိုးကမရှိဘူး။ပြည်ပမှာရှိနေမြန်မာတွေကပဲသွားခဲ့ကြတယ်ပေါ့နော်။အဲမြန်မာနိုင်ငံအခုချိန်မှာပွင့်လင်းလာတဲ့အခါမှာကျမတို့လွတ်လွတ်လပ်လပ်ဆွေးနွေးခွင့်တွေရလာပြီပေါ့နော်။ဒါပေမဲ့အခြားနိုင်ငံတွေမှာကျတော့ကျမတို့အာဆီယံဒေသတွေမှာဘယ်လာအိုနိုင်ငံတွေနောက်ဗီယက်နမ်ရှိမယ်၊ဘရူနိုင်းရှိမယ်။သူတို့နိုင်ငံတွေကအစိုးရတွေကအဲ့လောက်ထိပွင့်လင်းမှုရှိပါတော့သူတို့နိုင်ငံကနေပြီးတော့အဲလွှတ်လိုက်တာမျိုးလုံးဝကို representative ကြကြလွှတ်လိုက်တာမျိုးလည်းမရှိသလိုလာရောက်ပြီးတော့ဆွေးနွေးတဲ့လူတွေကိုလည်းပြန်ကြရင်သူတို့ရဲ့ဒီလုံခြုံမှုအတွက်ကိုကျမတို့အာမခံမပေးနိုင်ဘူးပေါ့နော်အဲ့လိုဆိုတော့ဒီမှာလာတဲ့ခါမှာသူတို့ဘက်က request လုပ်တာလည်းရှိတယ်သူတို့ media မှာမထည့်ပါနဲ့လို့နောက်သူတို့ဓာတ်ပုံမရိုက်ပါနဲ့လို့သူတို့ပြောဆိုဆွေးနွေးတဲ့အချိန်မှာဥမာအရန် sensitive ဖြစ်တဲ့ issue မျိုးတွေ democratization ဆိုရင်ဒါလာဝေဘက်တရားဆိုရင်ဒါကိုသူတို့ဟိုဘယ်လိုမလဲမပါစီချင်ဘူးပေါ့နော်မပါစီချင်ဘာလို့ဆိုတော့သူတို့လာပြီးတော့ဆွေးနွေးရအောင်အစိုးရအသိရဆိုရင်ပြန်ရင်သူတို့တခုခုတခုဖြစ်မှာကိုကြောက်တယ်ပေါ့နော်အဲ့လိုဆိုတော့အဲ့လိုအပိုင်းစိုးရိမ်မှုတွေတခြားနိုင်ငံတွေဒေသတွင်းနိုင်ငံတွေမှာရှိနေတော့မှာပဲဟုတ
်အခုမတ်တင်စာတို့အခုဒီအာဆီယံ Youth Forum အခုလှုပ်ဖြစ်သွားပြီပေါ့နော်ဘာတွေမျှော်လင့်ထားလဲဒီတရားနေ
ကျမတို့ဒီအာဆီယံလို့ကျမတို့ပြောလာတဲ့1968ခုနှစ်ကတည်းကအာဆီယံဆိုပြီးတော့စတင်တည်ထောင်လာခဲ့နှစ်ပေါင်းများစွာကြာလာပြီမဲ့သူ့ရဲ့အာဆီယံအဓိကကျမတို့အခု target ပြီးသွားနေရ2015အာဆီယံ community စတင်ပြီးတော့အသက်ဝင်မယ်အဲပြီးရင်ကျမတို့အကုန်လုံးက10နိုင်ငံလုံးကအတိုင်းဝိုင်းတစ်ခု one community ဆိုတာမျိုးတွေနိုင်ငံတော်အစိုးရစတင်ပြီးပြောလာနေတဲ့အချိန်မှာကျမတို့လူငယ်တွေဘက်ကလည်းဒါတက်နိုင်တဲ့ဘက်ကဝင်ရောက်ပြီးတော့အာဆီယံ community ဆိုတာငါတို့နဲ့လည်းသက်ဆိုင်တယ်အာဆီယံဆိုတာငါတို့လည်းပါဝင်တယ်လူလူနဲ့လည်းသက်ဆိုင်တယ်ပြီးတော့လူလူစင်တာပေါ့နော်လူမှုဗဟုပြုဖွံ့ဖြိုးတိုးတက်မှုကိုအာဆီယံမှာပေါ်ဆောင်မယ်လို့သူတို့ပြောထားကြတယ်။ဒါပေမဲ့တကယ်တကယ်မှာသူတို့ရဲ့လှုပ်ဆောင်မှုတွေကအလောက်ထိအောက်ခြေထိကိုမရောက်ဘူး။မရောက်နိုင်ဘူး။အပေါ်ပိုင်းလေး government အစိုးရပိုင်းကလုပ်တင်ရဲအာဆီယံလို့ပဲလူတွေတော်များသိကြတယ်ဆိုတော့ကျွန်တော်တို့ဒီလိုအာဆီယံ forum တွေကိုလှုပ်ချင်းအဖြစ်ကိုလူတွေကိုအဝဲပေးရလဲရောက်တယ်။နောက်တစ်ခုကလူငယ်တွေကအခုထိုင်းနိုင်ငံတို့ကမ္ဘောဒီးယားတို့မှာဖြစ်နေတဲ့လူငယ်တွေပြဿနာတွေရှိတယ်။ကျွန်တော်မြန်မာနိုင်ငံမှာလည်းအများကြီးရှိတယ်။ဆိုတော့ဒါတွေကိုကျွန်တော်ကိုယ်နိုင်ငံနဲ့ကိုဒါကိုဖြေပူပေါင်းဖြေချင်းလာတဲ့အဆိုင်ပေါ့နော်။သူ့နိုင်ငံကိုယ်နိုင်ငံပေါင်းပြီးတော့ပြဿနာတွေကိုဘုံတူညီမှုကိုရှာမယ်။ပြီးရင်အာဆီယံအတွင်းရေးမှူးရုံးတွေကိုတင်ပြမယ်။သူတို့ဘယ်လိုဖြေရှင်းပြေးလို့ရနိုင်မလဲ။အာဆီယံဆိုတဲ့အဖွဲ့အစည်းထားတာဒါအကုန်လုံးက one community ဆိုရင်ဒါပူပေါင်းဖြေရှာနိုင်တဲ့နည်းလမ်းတွေရှိတင်နေပေါ့နော်။အဲ့လိုမျိုးအပိုင်းတွေလည်းကျွန်တော်က lobby လုပ်သွားခြင်းနဲ့အစိုးရဘက်ကိုဒီအရက်ဘက်ဖွဲ့စည်းအနေနဲ့ lobby လုပ်သွားခြင်းနဲ့အပိုင်းတွေလည်းပါတယ်။ကိုယ်နိုင်ငံမှာလည်းကျွန်တော်မြန်မာ youth friend တွေလုပ်နေကြပြီ။ဆိုတော့မြန်မာလူငယ်အသံတွေတစုတစည်းရထွက်တယ်ဆိုတော့ဒီ regional မှာလည်းအာဆီယံလူငယ်တွေကတစုတစည်းရရှိနေရဲဆိုတာကိုပြသနေတဲ့အစိုးရတွေရောအကုန်ဒီဘက်အရက်ဘက်ဖွဲ့စည်းရအကုန်လုံ
းအခုစနေပွဲတွေကနေပြီးတော့ညင်ညာချက်တစောင်းထွက်လာဖို့ရှိတယ်လို့ပဲဒီညင်ညာချက်ကိုအခြေခံတဲ့လုပ်ငန်းစဉ်တွေအတိုင်းအာဆီယံအစိုးရတွေကိုထိစပ်သွားမှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံအနေနဲ့ဒီအလှည့်ကျအာဆီယံဥက္ကဋ္ဌတာဝန်ကိုယူလာတာနဲ့အတူပဲအာဆီယံလူငယ်ဖိုရမ်အာဆီယံပြည်သူဖိုရမ်တွေကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးရတာပါအာဆီယံလူငယ်ဖိုရမ်ကိုတော့2009ခုနှစ်ကတည်းကစတင်ဖွဲ့စည်းပြီးတော့အလှည့်ကျဥက္ကဋ္ဌနိုင်ငံတွေမှာနှစ်ဆင်ကျင်းပခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ